ချက်ပထမဆုံးကအခုမြန်မာနိုင်ငံမှာသမ္မတဦးသိန်းစင်အစိုးရတက်လာပြီးတဲ့နောက်မြန်မာပြည်သူတွေကရောနိုင်ငံတကာကရောညီညာရေးပုံမထွန်းကားလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ဒါပေမဲ့တခြားတိုင်းရင်းသားတွေနဲ့အပြစ်ခတ်ရဆဲကြီးတွေကနေပြီးတော့ပို့ပြီးတော့မှတိုးတက်တဲ့သဘောထားတွေတွေးရပါမယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ကြတော့ဘာဖြစ်လို့ပို့ပြီးတော့အခြေအနေဆိုးသွားတယ်လို့ဆရာထင်ပါလဲဆရာ။ဆရာသုံးသပ်ချက်ကိုပထမဆုံးအကျဉ်းပြောပါဆရာ
။ကျွန်တော်နေရာတော့ရှိတာပေါ့။ပြဿနာရှိလို့ပဲပฏิပက္ခပြင်နေတာပေါ့။ဒီကျန်းနာရီရင်ဆိုင်ပြေရှင်းကတော့နှစ်ဖက်စလုံးကတော့ကြိုးစားရမယ်လို့ထင်ပါတယ
်။ဆိုတော့ကရင်နဲ့ကချင်းတိုင်းဒါတွေရဲ့ပြဿနာနှစ်ခုကဘယ်လိုကွာခြားပါသလဲ
။ကရင်ကသူပူချရှိတာပေါ့။သူကကျွန်တော်တို့50ကိုကုနှစ်ကလေးအစားခဲ့တဲ့ပြဿနာကြီးနော်။အဲ့ဒီပြဿနာတောက်လျှောက်ကျွန်တော်တို့ဒီမှာကိုထိန်တော့ကတော့နည်းနည်းပြစ်ခတ်ရဆဲအဆင့်တီရောက်လာ။အဲ့ဒါကြောင့်ပဲဆက်မလုပ်ဖြစ်ဘူးပေါ့။ကိုယ်တကတော့ပြန်ပြီးတော့ဒီမနှစ်ကတစ်ခါရဆဲရေးတယ်မကားကိုဆက်လက်ပြီးတော့နိုင်ငံရေးဆွေးနွေးမယ့်အဆင့်ထိရောက်လာတော့တော်တော်လေးအားရစရာဖြစ်တာပေါ့နော်ကချင်ကတော့သူကစောစောကတည်းကတစ်ခါရဆဲရခဲ့တယ်လေတစ်ခါရဆဲယူပြီးမှဒီတစ်ခါရဆဲအချိန်ကပြတ်ပြောင်းတော့ခုပြန်ပြီးတော့ဒီဘက်ကဖြစ်လာတော့သူကထူကြတဲ့အချိန်တခုပေါ့နော်နေရာတိုင်းကမတူဘူးပေါ့နော်
အရင်ကအင်အားစုနှစ်ခုလုံးကတော့တကယ်တော့သူတို့က self determination ကိုကျမကိုဖန်တီးခွင့်တနည်းအားဖြင့်ကကိုပိုင်အုပ်ချုပ်ရေ
းဒါကတော့ဒီနှစ်ခုတုန်းကတိုင်းတော်တော်များများဒါပဲလို့ကြိုတင်ပြောနေကြတာပဲပေါ့လေအနည်းငယ်များပေါ့နော
်ဆိုတော့အဲ့ဒီလိုလူလာချက်ချင်းတူပေမဲ့လည်းအခုကရင်နဲ့ကြတော့ပို့ပြီးတော့အခြေအနေကကောင်းမွန်လာတဲ့ပြီးတော့ဆရာပြောသလိုကရင်နဲ့ဖြစ်လာတဲ့ပြဿနာဟိုလွတ်လပ်ရေးမတိုင်ခင်တို့မျိုးလွတ်လိုက်ဥပဒေကဖြစ်လာခဲ့တာကချင်းနဲ့ပြဿနာဒီတက်တော့နောက်ကျတယ်ဆိုတော့ပိုတာရှိတဲ့ဟာကအောင်မြင်လာပြီးတော့နောက်ပိုင်းမှာဖြစ်လာတဲ့ပြဿနာကဘာဖြစ်လို့အဲ့လိုဖြစ်ရတာလဲဆရာ
သူမြင်ရဲ့ထူးခြားချက်ရှိလို့ကျွန်တော်ထင်ပါတယ်ကချင်းနဲ့မြောက်ကရင်နဲ့မြောက်ပုံစံမျိုးအခြေအနေမျိုးမဟုတ်ဘူးလေသူမှကဟိုစီးပွားရေးအနေထားကမတူဘူးစီးပွားရေးလူမှုရေးပေါ်လေနော်အဲ့ဒါလည်းအကြောင်းတရားဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်။တရင်လည်းပဲတစ်ချိန်လုံးကဆိုရင်တော့ထိုင်းနဲ့မြန်မာကြားမှာဘာဖာအဖြစ်နဲ့နေခဲ့ပြီးတော့နောက်ပိုင်းမှာထိုင်းအစိုးရက Battlefield to Marketplace ပြောင်းမယ်ဘာညာဆိုတော့လှုပ်လာပြေးနောက်မှာညီညာရဖို့အလားအလာတွေရှိလာတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ပါရဲ့ခုကတော့ဒီဘော့ဒီညာကလည်းဟိုစီးပွားရေးအနေနဲ့အရေးကြီးလာတယ်လေ။နောက်ကရင်နေနေလည်းပဲဒီထိုင်းနဲ့ဒီဖက်ကကျွန်တော်တို့နိုင်ငံတော်အစိုးရကြားမှာသူကဟိုနှစ်ဖက်ခိအားရှိလာတယ်ပုံပြင်းလာတာပေါ့နော်ဒါကြောင့်လည်းသူလည်းဟိုငင်းငယ်ရရပြီးပို့ပြီးတော့စူးစမ်းလာတယ်လို့ထင်ပါတယ
်ဆိုတော့ကချင်းပြည်နယ်ရဲ့ဟိုဘက်ဒီဘက်မှာရှိတဲ့ဒီတရုတ်နဲ့မြန်မာနိုင်ငံတွေကလည်းပဲထိုင်းနဲ့မြန်မာလိုပဲအခုစီးပွားရေးအရာသူတို့ဆက်ဆံမဲ့အဲ့ဒီဒေတာမှစီးပွားဖွံ့ဖြိုးအောင်လုပ်ချင်တယ်ဆိုတဲ့သဘောထားတွေရှိနေကြတာပဲဆရာ
ရှိရဒါပေမဲ့ဟိုပေါ့ဟိုပြစ်ခတ်ရတဲ့ခေကာလာတော့ဟိုကချင်နေရဟိုဥမာဆိုကြောက်စိမ့်ကိစ္စတော့နော်မြစ်ဆုံဆဲကိစ္စတော့အဲ့ဒါတွေကသူတို့အတွက်ဟိုသူတို့နဲ့ညာတယ်လို့သူထင်တဲ့သဘောတော့ရှိမယ်လေထင်ပါတယ
်ဒါပေမဲ့သူတို့အခုမြစ်ဆုံတတ်မှန်ကိုရဆိုင်လိုက်တယ်suspend လုပ်ထားရတဲ့ဆိုတော့ဆရာအဲ့ဒီဟာကတော့သူတို့ရဲ့ကျင်းနေဆရာ
ဖြစ်တယ်။ဆရာတို့တော်တော်လေးငင်းငိုင်းရယူဖို့တော့ကောင်းသွားတာပေါ့အဲ့ဒီဆရာက။နော်။ဒါပေမဲ့အတိအကျတည်းကြံသေးတယ်လို့ကျွန်တော်ထင်ပါတယ
်။စီးပွားရေးအဖြစ်ကတော့ဒီကကြောက်စိမ့်နေပါတယ်ထုတ်ယူတဲ့နေရာမှာအစိုးရဘက်က
ကြောက်စိမ့်နေပါကအမြတ်တော်တော်တရားစတဲ့အပြစ်စီတော်တော်လေးထုတ်သွားတယ်လို့ဟိုသိရတယ်ပေါ့လေ။
ဆိုတော့သူတို့ကဒေသခံ
တွေကဒေသခံရဲ့ကျိုးစီးပွားဆိုလက်လူရှုပြီးတော့အပြင်ကအင်အားစုတွေကဝင်လာပြီးတော့အတုံးချသွားတယ်လို့အဲ့လိုသူတို့မြင်တယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီဟာကိုညှိနှိုင်းဖို့အနာပိုင်တွေဘက်ကညှိနှိုင်းဖို့မဖြစ်နိုင်ဘူးလားဆရာအဲ့ဒါကိုသူတို့နားလေသဘောပေါက်အောင်ဒီလားမျက်မျက်တရားဖြစ်အောင်လုပ်ပေးမယ်ဆိုတာ
အဲ့ဒါတော့ညှိနှိုင်းဖို့လိုတာပေါ့နော်အဲ့ဒါညှိနှိုင်းလို့ရမှာပဲကျွန်တော်တို့ကငြိမ်းချမ်းရေးရယူလို့ရယူမှာဖြစ်တာပေါ့နော်
အခုကတော့မြန်မာအစိုးရဘက်ကပြောတာကတော့သူတို့ကထိုးစစ်မဆင်ဘူးသူတို့ရဲ့တပ်ဖွဲ့တွေရဲ့လုံခြုံရေးအတွက်သာပြစ်မှတ်တာပြန်ပြစ်တာဖြစ်ပါတယ်ဘာညာဆိုတာတော့ပြောနေတာပါပဲညီညာရေးအဖွဲ့ဆိုတာလည်းအချိန်ပေါင်း
30ခန့်ဒါပေမဲ့ဘက်ကတော့ပြင်းထန်တဲ့သဘောနော်ဟိုလက်နဲ့ကြည့်တဲ့၃နဲ့လေးရည်နဲ့၃နဲ့အဲ့လိုမျိုးကြားနေရတာဒါတဲ့ပြင်းထန်တဲ့သဘောပေါ့နော် ကန်ဆက်ဖြစ်ပေမဲ့သုံးတဲ့လက်နဲ့ကြည့်ရဟိုလက်နဲ့ကြည့်သုံးတော့လေဟိုဂျားတွေကပြည်သူတွေကခံရတဲ့သဘောလေးရှိတယ်
ဒီညမှာဂျာဝင်စီစားပြေဖို့ဆိုတာဥမာဆရာတို့လိုပုဂ္ဂိုလ်ဆရာတို့ဆိုရင် KNU နဲ့စီစားရေးကိုလည်းပဲအချိန်ချင်းဆောင်ရွက်ပေးခဲ့ပြီးတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တိုင်းရင်းသားလည်းဖြစ်တယ်တိုင်းရင်းသားဘက်ကလူသူလေးစားတဲ့ပုဂ္ဂိုလ်လည်းဖြစ်တော့အဲ့လိုပုဂ္ဂိုလ်တွေကဝင်ရောက်စီစားပြေမယ်ဆိုရင်ဟောဆရာဖြစ်နိုင်မယ်အလားလားမြင်ပါလားဆရာအ
ဲကချင်မကရှိမယ်လို့ကျွန်တော်ထင်ပါတယ်ကချင်မကလည်းငင်းငင်းလို့လာတဲ့လူအများကြီးရှိပါတယ်သူတို့အနေနဲ့ဝင်ပြီးတော့စိတ်ကနိုင်လို့ရှိရင်ဖြစ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဆိုတော့အခုတချို့ပြောတာကတော့အခု88ကျောင်းသားတွေကိုများအေရိုသွားတယ်ပြန်လာတယ်အချိန်ခံအားဖြင့်သူတို့ညဉ့်ညဉ့်စကားပြောဖို့ဆိုတာကိုနှစ်ဖက်လုံးသဘောတူတယ်ဒါပေမဲ့အသေးစိတ်လေးတွေမှာဖြစ်နေကြတယ်ဒီနေ့ခြေတန်းမှာသူငါတိုက်လို့ငါပြန်တိုက်ရတယ်ဆိုပြီးတယောက်တယောက်အဖြစ်တမိဖြစ်နေကြတယ်အဲ့လိုအသေးအမွှားလေးသာကြံတယ်လို့ပြောပါတယ်အဲ့လောက်ထိကဟုတ်ပါရဲ့လားဆရာဒါဆက်များ
နေတယ်မမကလည်းကွာဒီဖြစ်ခက်ရစရေးအခြေအနေလောက်ရောက်မှကျွန်တော်တို့ကနည်းနည်းစိတ်ချမ်းသာမယ်လို့ကျွန်တော်ထင်ပါတယ်နော်တက္ကသိုလ်ရဲ့တစ်ခါကဆွနေလို့မလွယ်လာတဲ့အခြေအနေပဲ
ဆိုနောက်တစ်ခုကကချင်းနဲ့သူတို့ကလွန်ခဲ့တဲ့18နှစ်လုံးလုံးအပြစ်ခံရဆဲရေးရခဲ့တယ်ဆိုတော့အဲ့ဒီကာလရဲ့မူဝါဒနဲ့အခုလက်ရှိအစိုးရရဲ့သဘောထားနဲ့ဟောဘလောက်ကွာမှုရှိပါလဲဆရာအဲ့ဒါရောက်များသူတို့ပူပြီးများဆူလာသလားကချင်းတိုင်းသားတွေဒါကြောင့်မှပူပြီးနာကြည့်လာကြသလား
ခုဆိုရကျွန်တော်စိတ်ကတော့ငင်းငယ်အရင်ငါတဲ့တော့လူလာတဲ့ဆိုရဖြစ်တယ်လို့ကျွန်တော်ထင်ပါတယ်နော်ဒီဘက်ကလည်းစန္ဒရှိရှိပါတယ်ဒီဘက်ကဒီမိုကရေစီချစ်တဲ့ရမှာတိုင်းသားစစ်တီလုံးလုံးညီညီနဲ့တွားဖို့တော်တော်ကြီးစန္ဒရှိတယ်လို့ကျွန်တော်ထင်ပါတယ
်ဆရာအဲ့တော့ဒီအခုမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်နေတဲ့လမ်းကြောင်းနိုင်ငံတကာကလည်းအခုထိကတော့ဒီကိစ္စကိုပါဇက်ကတာပြောသေးတယ်ဘာမှအရေးဒီလုပ်တာတော့မရှိသေးဘူးဒါပေမဲ့တချို့သောသူတွေကလူခွင့်ရေးချိုးပေါက်မှုတွေသိပ်များနေတဲ့အတွက်ကြောင့်နိုင်ငံတကာအကူအညီပေးတာကတော့မှပြန်လဲစဉ်းစားသင့်တယ်အဲ့ဒါမျိုးတွေပြောနေကြပါတယ်ဆရာဆိုတော့ဒီကချင်နဲ့ဖြစ်နေတဲ့ပြဿနာဟာပြည်တော်စုဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီထွန်းကားရေးအတွက်ဘယ်လောက်ထိအန္တရာယ်များဖြစ်နေပါလဲဆရာ
ဒါဒါရဟန်တိုင်းတစ်ခုဖြစ်တာပေါ့နော်လူခွင့်ရေးချိုးပေါက်မှုကလည်းပြည်ပကဖြစ်နေတဲ့ကာလကတော့လူခွင့်ရေးချိုးပေါက်မှုရှိမှာပဲဒါကတော့မတွဲမဆောင်တာပဲလေနော်တခြားနေရာတွေမှာလည်းဒီတိုင်းပဲပฏิပက္ခဖြစ်နိုင်ဖြစ်နေတဲ့နေရာဌာနတွေဆိုလို့ရှိရင်ဒီလိုပဲလူခွင့်ရလက်လူရှုတဲ့သဘောမျိုးဖြစ်သွားတာ
။အဲ့တော့အဲ့ဒီဒီမိုကရေစီဖော်ဆောင်ရေးနောက်ပြန်လှည့်နိုင်တယ်နောက်ဆုတ်နိုင်တယ်တနည်းအားဖြင့်ရပ်တန့်နိုင်တယ်လို့ကိုထင်ပါလားခင်ဗျာ
။ကျွန်တော်တော့မထင်ဘူးဆက်ဆက်သွားမှာပဲ။ဒီတိုင်းသားရင်ကြစေရေးကိစ္စပဲနဲ့ကြံစည်ရှိနေတာဒီမိုကရေစီလမ်းကြောင်းဆက်သွားမှာပဲ။
အခုအစိုးရဟာဟိုတိုင်းရင်းသားတွေပြောနေဖက်ဒရယ်ဆွဲစကားကိုသိကြောက်တယ်လို့နိုင်ငံတကာသုံးသပ်သူတွေထုတ်လည်းပြောကြပါတယ်တိုင်းရင်းသားတွေကလည်းဒါကိုလိုချင်တယ်ဆိုတော့ဒီဟာကဘလောက်အရေးကြီးပါလဲဆရာဒီစကားကိုမသုံးမနဲ့တချို့ဆိုလို့ရှိရင်ဥက္ကင်မောင်ကြီးတာဆန်ညာဆိုရင်ကျွန်တော်အင်တာဗျူးတစ်ခါလုပ်ခဲ့တော့ငါဒီစကားကိုတော့မသုံးဘူးပေါ့လေဒါပေမဲ့ဒီလိုအစင်တန်းမျိုးအခွင့်အရေးမျိုးပေးချင်ပါတယ်ဘာညာပြောပါတယ်ဆရာ
တဘောကအခုကလည်းအခုလက်ရှိပုံစံကလည်းဖက်ဒရယ်သွားမယ်လမ်းကြောင်းပေါ်ရောက်တဲ့ပုံစံမျိုးပဲ။ဟိုပြည်နယ်ဆိုရတဲ့ကိုပေါင်းချုပ်ခွင့်ရဒေသတွေခွင့်ရဖို့ပေးမယ်အာဏာဖို့ပေးလာမယ်ဆိုလို့ဒါလည်းဖွဲ့တဲ့သဘောဆက်ရောက်တာပဲလေ။နော်
။ဆရာဒါပေမဲ့အနှစ်သာရကပြည်နယ်ရဲ့ state authority ကတော့ပြည်ထောင်စုဗဟိုဆွေကကောင်းကောက်ယူတဲ့ဟာတွေအဓိကဖြစ်နေတာပေါ့ဆရာ
။ပေါ့ဘူးလေ။ပုံစံကတော့တော်တော်လေးရောက်နေပါပြီ။ပြည်နယ်ဆိုရပို့ပြီးတော့အာဏာရှိလာပြည်နယ်ဆိုရပို့ပြီးတော့လုံပိုင်ခွင့်ရှိလာမယ်ဆိုလို့ရှိရင်ဒါဖက်ဒရယ်ပဲလေ။ဒါနဲ့ဖက်ဒရယ်နဲ့အစီအပြေချင်မှပြင်မှာဟုတ်ဒါလည်းဟိုတင်းကပြည်နယ်လက်ရှိရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသလက်ရှိရဲ့နောက်တစ်ခါတစ်ခါတိုင်းစားတွေအားလည်းရှိသေးတယ်တော့
ဖက်ဒရယ်ပုံစံကိုပြောမယ်48ခုနှစ်ဖွဲ့စည်းပုံမှာလည်းပဲဒီလိုပဲပြီးခဲ့တာပဲမဟုတ်လားဆရာ။အင်ပီနေဆိုတာဖွဲ့စည်းပေးထားခဲ့တာပဲဒါပေမဲ့ဒါကိုတိုင်းရင်းသားတွေက
48ခုနှစ်ဖွဲ့စည်းပုံကပုံစံတစ်မျိုးလေသူကအရင်ရှိခဲ့တဲ့ဟိုမင်းစတီကဘမပေါ်ပါကိုဆက်ပြီးတော့ဟိုရှက်ဂျူလေးရက်တဲ့သူကဆက်ဆက်ပြလိုက်တဲ့သဘောလောက်ပဲရှိတယ်သူကြီးရရမဖြစ်လာအောင်အဲ့ဒါဟိုတောင်ကြီးမြညာကတော့ဒါတိကျဝေဖန်တာပဲမဟုတ်လား
ဆိုတော့ဆရာအခု2008ဖွဲ့စည်းပုံက48ဖွဲ့စည်းပုံနဲ့တာတယ်လို့ဆရာယူဆပါသလား
အဲ့ကျွန်တော်ယူဆတယ်သူတာတယ
်ဘယ်ချက်တွေမှာတာပါလဲဆရာ
ဘယ်ချက်တွေမှာတာလဲဆိုလို့ရှိရင် तू ကဟိုပြည်နယ်တိုင်းဒေသကြီးမှာတရားစိုးရတွေ ရှိပြီးတော့သူကသူတီးကြဆောင်ရွက်သွားတဲ့သဘောရှိတယ်လေ။ဟိုတော့ကပြည်ငယ်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေကပြည်တော်သူလွတ်တော်ကိုယ်စားလှယ်တွေပဲလေ။သိပြီးတော့သူကတီးကြမရှိလောက်အခုကတော့တီးကြရှိတဲ့သဘောဖြစ်နေတာနော်။အဲ့ဒီကနေဆက်ပြီးတော့ကျွန်တော်ကပြည်ငယ်တို့တိုင်းပြည်သားကြီးတို့ပို့ပြီးတော့ဟိုအာဏာပေးလိုက်ဆိုလို့ရှိရင်ဒါဖွဲ့ဆွဲလမ်းကြောင်းပေါ်ရောက်သွားမှာပဲ။
နောက်တစ်ခုကအဲစစ်တပ်ရဲ့အခန့်ကဏ္ဍရောဆရာပြည်내တွေမှာဆိုရင်ပို့ပြီးတော့ဆိုးတယ်လို့ထင်ရပါတယ်တချို့ကပြည်내မှာရှိတဲ့တိုက်မှုနဲ့ပြည်내ဘုံကြီးချုပ်ဘသူပို့ပြီးတော့ပြည်내အဆင့်ကိုပြောမယ်ဆိုရင်ပေါ့ဆရာပြည်내မှာစစ်တပ်ကပို့ပြီးတော့အနာလွှမ်းမှုမှုရှိတယ်လို့သုံးသပ်ကြပါတယ
်တကယ်တော့ပြည်ပကရှိတဲ့ဒေသမှာကတော့တက်ကအခန့်ကဏ္ဍရှိတာပေါ့နော်တကယ်လို့ငင်းငင်းရလာတဲ့ခါမှာတက်ကသူ့ရဲ့ဒင်းကရော့သွားမှာပေါ့သူ့ခန့်ကဏ္ဍကလည်းလည်းမင်းသားမှာပေါ့နော
်အဲ့ပတိပ
တ်ပါပြီကျွန်တော်တို့အဲ့ဟိုဒီတိုင်းနေသားအတိုင်းသားတွေအများကြီးရှိတာပဲနော်ဒီတိုင်းသားအများကြီးတွေမှာဘာမှသိပြီးတော့ပြဿနာမရှိလား
ဒီတောင်စုအစိုးရမှာရောနိုင်ငံတော်သမ္မတကတချို့ကပြောကြပါတယ်ဒီကချင်းအရေးအပြစ်ခတ်ရစက်ဖို့သမ္မတကညွန်ကြတယ်တက်ကမလိုက်နာဘူးဆိုပြီးတော့ပြောကြပါတယ်ဒါကြောင့်တိုက်သမလာတော်မှာဒီကိစ္စမှာအာဏာမရှိဘူးလို့ပြောနေကြတာကဘယ်လိုမြင်ပါလဲဆရာ
။ဒါရမကြည့်လို့ကျွန်တော်တို့ချင်းနောက်ကမန်းရဘူးလို့ရှိမှကျွန်တော်ကလက်သေးကြသိတယ်မှာမဟုတ်ပဲ။နော်သမနာကတင်းလို့အမေရိကန်သမနာလည်းသူကကမန်ဒိုင်ချီမှာမဟုတ်ပဲကမန်ဒိုင်ချီကတတ်တတ်ရှိတာဟုတ်။နော
်ဟုတ်ကဲ့
ကျွန်တော်ဖွဲ့စည်းပုံမှာသမနာကမန်ဒိုင်ချီမှာမဟုတ်ပဲ
။ဆရာအဲ့တော့အခုမြန်မာနိုင်ငံအဲ့ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ကိစ္စကချင်းနဲ့အဓိကနဲ့ကိစ္စကိုခဏထားရင်ကျွန်တဲ့တိုင်းရင်းသားတွေနဲ့ရရှိထားတဲ့အဆင်းကရောတော်တော်လေးငင်းငင်းရေးအလားအလားရှိတယ်လို့ဆိုနိုင်ပါလားအခုရှမ်းနယ်လည်းပဲဖြစ်နေရဲ့ဆရာရှမ်းမှာလည်းပဲတချို့
ငင်းငင်းရေးလားလားတော့ရှိပါလေတော်တော်လေးကောင်းနေပါလေတိုင်းသားပြဿနာတော့အကျညာချင်းဖြစ်ရှင်းလို့ပြီးမဲ့ပြဿနာမျိုးမှမဟုတ်ဘူးနော်တိုင်းသားတွေကလည်းအများကြီးရှိတယ်သူစံတန်းတွေကလည်းမျိုးစုံရှိတယ်ဒါတွေကိုညှိပြီးတော့ဆောင်ရွက်ရမယ့်ကိစ္စဆိုတော့လွယ်လွယ်ကူကူနဲ့တော့မဖြစ်လာဘူးနော်ကြာတော့ကြာဦးမှာပဲ
အဲတချို့ကဗမာပဖို့အစိုးရကဖက်ဒရယ်တိုင်းမှာခွဲထွက်မှာကိုဆိုရင်လည်းဆိုပြီးတော့ပြောပါတယ်အဲ့လိုခွဲထွက်မယ်ဆိုရဲဆိုရင်ဇာတကယ်အခြေဆက်လက်ပြီးတော့စဉ်းကြည့်ပေးတယ်လို့ဆရာထင်ပါလားဆရာတကယ်များ
တကယ်မထင်ပါဘူးနော်ဒီနေ့တိုင်းသားပဲတိုင်းသားမှာခွဲထွက်မယ်ပေါ့တဲ့သဘောတော့ရှိမှာမဟုတ်ဘူးဒီတောင်စုထဲမှာပဲအားလုံးနေခြင်းမဲ့သဘောရှိပါတယ်တခုပဲပေါ့နည်းနည်းတိုင်းသားတွေခွင့်ရပို့ရလာမယ်အာဏာပို့ရှိလာမယ်အဲ့ဒီသဘောလောက်ပဲသူတို့လိုချင်ကြမယ်လို့ထင်တယ်
ဟုတ်ကဲ့ဒါကဘဟုအစိုးရကသဘောပေါက်မယ်ထင်ပါလားဆရာ
ပေါက်ပါလိမ့်မယ်ဒီကလည်းအခုပို့ပြီးတော့ open ဖြစ်လာတယ်လေနိုင်ငံတကာကရောပြည်တွင်းကရောသဘောထားတွေအမျိုးမျိုးပေါ်ထုတ်လာတော့ဒီလည်းအဲ့ဒါတွေနားလည်ပါတယ်